Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American တန်ရဲ2019ခုနှစ်နိုဝင်ဘာလ6ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့ရ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများတစ်ဆင့်အောင်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတင်ဆက်သူဖြစ်တာဝန်ယူပေးပါမယ်။ကျွန်မကတော့ဆုမြတ်မှာပါရှင်။ American သမ္မတ Donald Trump အနေနဲ့နိုင်ငံရေးအရာကူညီရာရောက်တဲ့လောက်ရမလို့ရင် Ukraine ကိုစစ်ရေးထောက်ပံ့မှာမဟုတ်ဘူးလို့ယူကရိန်းသံတမန်တယောက်ကိုပြောခဲ့ကြောင်း EU ဆိုင်ရာအမေရိကန်သံတမန်ကြီးကပြောကြားခဲ့ပါတယ်။အီရန်နိုင်ငံကဖော်ဒိုနျူကလ িয়ার ဆက်ရုံမှာရှိတဲ့ဗဟုခွာဇက်တွေကိုယူရေနီယံဓာတ်ငွေတွေစတင်ထည့်သွင်းဖို့လုပ်နေပြီလို့အီရန်သတင်းမီဒီယာတွေမှာဒီကနေ့ဖော်ပြခဲ့ပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့ကြည့်ညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။တရင်နေပြည်မနာဆင်ရမင်းတရင်လှော်ရီမှာတော့မြမအစိုးရကဖွဲ့ထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာလူခွင့်ရေးချိုးဖောက်ကြောင်းဆွဆွဲချက်တွေအတွက်တက်တည်အထောက်အထားတွေစုံစမ်းစစ်ဆေးနိုင်ဖို့ဘင်္ဂလားဒေ့ရှ်ကိုသွားဖို့ပြင်ဆင်နေပါတယ်။
အဆိုပြုတာဘင်္ဂလားဒေ့ရှ်ကလက်ခံတဲ့အတည်ပြုတယ်ဆိုတဲ့ဟာတော့ကျွန်တော်တို့မသိရသေးဘူး။အဓိကတော့ဘင်္ဂလားဒေ့ရှ်ဘက်ကကွန်ပျူတာကိုစောင့်ဆန်းနေတယ်လို့ကျွန်တော်သိရတယ်။ဒီတစ်ခေါက်ကကြတော့
နိုင်ငံရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာဖွဲ့စည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချင်းအေးပြောသွားတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ဒီသတင်းတော်နဲ့အတူထိုင်းနိုင်ငံကိုထွက်ပြေးနေတဲ့တရခိုင်ပြည်ကြီးညာထားခံရသူအမျိုးသားကြီးပွားတုတ်တဲ့ကုမ္ပဏီပိုင်ရှင်ဦးစိုးထွန်းရှင်ကိုထိုင်းရနာပိုင်းကဒီကနေ့ဖမ်းဆီးရမိလိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားစရာသတင်းလှတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီလိုစီစဉ်နေမတိုင်ခင်မှာအခုအရင်ဆုံးဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါရှင
်။အမေရိကန်သမ္မတကိုတရားစွဲသင့်မတဲ့စုံစမ်းမှုတွေအတွင်းလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့တဲ့အဓိကသံတမန်တစ်ယောက်ကယူကရိန်းအနေနဲ့သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအရာကူညီရာရောက်တဲ့လောက်ရက်ကိုမလုပ်ရင်အမေရိကန်ကစီးရဲထောက်ပံ့မှုဒေါ်လာတန်း400လောက်ကိုပေးမှာမဟုတ်ဘူးလို့ယူကရိန်းသံတမန်တစ်ယောက်ကသူပြောကြားခဲ့ကြောင်းဖြေဆိုထားပါတယ်။ EU ဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland ပြန်လည်ထွက်ဆိုတဲ့ဖြေကြားချက်ကိုလွှတ်တော်စုံစမ်းရေးကော်မတီကနေအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာဒုသမ္မတဟောင်းဂျိုးဘိုက်ဒန်ရဲ့သားဗဟုအဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့ကုမ္ပဏီတစ်ခုအပေါ်အဂတိလိုက်စားမှုနဲ့စုံစမ်းတယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာတဲ့၍အမေရိကန်ရဲ့ထောက်ပံ့ခြင်းရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့အကြံပေးတစ်ယောက်ကိုစက်တင်ဘာ10ရက်နေ့ကပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။ဒီကိစ္စစုံစမ်းဖို့အမေရိကန်နဲ့ယူကရိန်းကြားသတင်းပတ်နဲ့ချီဆွေးနွေးပြောခဲ့ကြတယ်လို့လည်းပြောထားပါတယ်။EU တန်အမတ်ဖြစ်သမ္မတထရမ့်တာဝန်ပေးထားတဲ့ Gordon Sondland ဟာသမ္မတမဲဆွယ်စည်းရုံးရေးအဖွဲ့ကိုအလှငွေအမြောက်အများထည့်ခဲ့သူဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သမ္မတထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်သူဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်စုံစမ်းဖို့ယူကရိန်းကိုဖိအားပေးအကြမ်းမကင်ခဲ့ဘူးလို့သမ္မတထရမ့်ကအချင်းချင်းညှင်းဆိုနေတာပါ။ဒါပေမဲ့သမ္မတကိုကာကွယ်ရည်တည်နေသူသက်အမတ်ကြီးဆွန်လန်ရဲ့လွှတ်တော်အမတ်တွေကိုပြောကြားမှုကတိတိတသာကွဲလွဲနေပါတယ်။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်ပြောကြားမှုတစ်ခုအတွင်းဘိုင်ဒန်တားဖပေါ်စုံစမ်းဖို့ပြောခဲ့တဲ့ကိစ္စကြောင့်သမ္မတဟာသူ့လုပ်ပိုင်ခွင့်အာဏာသုံးပြီးနိုင်ငံရေးအကျိုးအမြတ်ရအောင်လုပ်ခဲ့တယ်လားဆိုတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေစုံစမ်းနေကြတာဖြစ်ပါတယ်။
အမေရိကန်ပြည်တော်စုပြည်နယ်၃ခုမှာအင်္ဂါနေ့ကျင်းပတဲ့ရွေးကောက်ပွဲအတွင်းဗီဂျီးနီးယားပြည်နယ်နဲ့ကန်တက်ကီပြည်နယ်တွေမှာဒီမိုကရက်တစ်ပါတီကအနိုင်ရပြီးမစ္စစ်ပီပြည်နယ်မှာတော့ရီပပ်ဘလစ်ကန်ပါတီကအနိုင်ရခဲ့ပါတယ်။ပုံမှန်အားဖြင့်ရီပပ်ဘလစ်ကန်ပါတီကိုထောက်ခံအားပေးတဲ့ဗီဂျီးနီးယားပြည်နယ်မှာအုပ်ချုပ်ရေးမှူးရာထူးအပြင်ပြည်နယ်လွှတ်တော်မှာဒီမိုကရက်တွေအများစုနိုင်ခဲ့ပါတယ်။ကန်တက်ကီပြည်နယ်မှာလည်းလောလောဆယ်ရလဒ်တွေအရဒီမိုကရက်ကိုယ်စားလှယ်တွေကပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်နိုင်ရနေပါတယ်။ဒီပြည်နယ်ကိုသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်လာရောက်ပြီးရီပဘလစ်ကန်တွေကိုထောက်ခံမဲပေးကြဖို့ဆန္ဒရှင်တွေမဲဆန္ဒရှင်တွေကိုတိုက်တွန်းမဲဆွယ်ခဲ့တာပါအစဉ်လာအားဖြင့်ရီပဘလစ်ကန်တွေအခိုင်အမာထောက်ခံတဲ့မစ္စစ်ပီပြည်နယ်မှာတော့သမ္မတထရမ့်ကိုထောက်ခံသူရီပဘလစ်ကန်ကိုယ်စားလှယ်ကအုပ်ချုပ်ရေးမှူးအဖြစ်အနိုင်ရရှိသွားပါတယ်ကန်တက်ကီပြည်နယ်ကမဲအားလုံးနီးပါးရေးတွက်ပြီးချိန်မှာဒီမိုကရက်ပါတီကအန်ဒီဘက်ရှားက 49.2 ရာခိုင်နှုန်းနဲ့အသာစီးရနေပြီးRepublican Party က Matt Bevin က 48.8 ရာခိုင်နှုန်းမဲရတာပါတယ်။ Bevin ကသူအနိုင်ရပြီလို့ကြေညာပေမဲ့ Bevin ကတော့ဒီမဲရလတ်ကိုလက်မခံသေးပါဘူး။အင်္ဂါနေ့ပြည်နယ်ရွေးကောက်ပွဲရဲ့ရလတ်ကိုကြည့်ပြီးဒါမဲ့အထွေထွေရွေးကောက်ပွဲရလတ်ကိုခံမှန်းပုံဖော်နိုင်မဲ့အကြောင်းနိုင်ငံရေးသုံးသပ်သူတွေကဆိုပါတယ်
။အီရန်နိုင်ငံကဖော်ဒိုနျူကလ িয়ার ဆက်ရုံမှာရှိတဲ့ဗဟုခွာဇက်တွေကိုယူရေနီယံဓာတ်ငွေတွေစတင်ထည့်သွင်းနိုင်ဖို့ Uranium Hexafluoride ကီလိုဂရမ် 2,000 ပါတဲ့ကုန်သစ်တာကြီးရောက်သွားပြီလို့အီရန်သတင်းမီဒီယာတွေမှာဒီကနေ့ဖော်ပြခဲ့ကြပါတယ်။ 2015 ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ထဲမှာကန့်သတ်ထားတဲ့နျူကလ িয়ার ဆိုင်ရာဆောင်ရွက်မှုတွေကိုနောက်ထပ်ချိုးဖောက်မှုအဖြစ်မြင်နိုင်ပါတယ်။ဖော်ဒိုးစက်ရုံမှာဗဟိုခွာဆက်1044ခုရှိခွင့်ပေးထားပြီးအဲ့ဒီဗဟိုခွာဆက်တွေကိုတော်လောင်စနစ်6ခုထဲမှာထားရှိရမှာဖြစ်ပါတယ်။အဲ့ဒီစနစ်6ခုမှာနှစ်ခုကိုယူရေနီယမ်မပါဘဲလဲပတ်ခွင့်ပေးထားပေမဲ့၄ခုကိုတော့အစင်းနဲ့သုံးလို့မရတဲ့အနေအထားနဲ့ထားရမှာပါ။နိုင်ငံတကာအနုမြူစွမ်းရည်အေဂျင်စီ IAEA ရဲ့စစ်ဆေးရေးမှုတွေအီရန်မှာရောက်ရှိစစ်ဆေးနေပြီးတွေးရှိချက်တွေကိုအစီရင်ခံရမှာဖြစ်တယ်လို့ IAEA ပြောခွင့်ရသူရဲ့အပြောကို Reuters သတင်းမှကိုးကားဖော်ပြထားပါတယ်။နျူကလ িয়ার အရေးသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ပြီးအီရန်ပေါ်တောင်းခတ်အရေးယူမှုတွေပြန်လည်ချမှတ်ခဲ့ပြီးနောက်အီရန်ကအခုလိုသဘောတူစာချုပ်ချိုးဖောက်တဲ့လုပ်ရက်တွေကိုတိုးမြင့်လုပ်နေတာပါ။အီရန်ဟာမှားယွင်းတဲ့လမ်းကိုသွားနေပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဆက်လက်စိန်ခေါ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။တနင်္လာနေ့တုန်းကပဲယူရေနီယံတွေကိုပို့ပြီးမြန်မြန်ဆန်ဆန်တန့်စင်နိုင်မဲ့ဗဟိုခွာဆက်တွေကိုလဲပတ်နေပြီလို့အီရန်နျူကလ িয়ার ဆိုင်ရာအကြီးအကဲကကြေညာခဲ့တာပါ။2015ခုနှစ်ရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ထဲမှာတုံးခွင့်ပြုထားတဲ့ IR1 ဗဟိုခွာဆက်တွေထက်ယူရေနီယံတွေကိုဆယ်ဆပို့ပြီးမြန်မြန်ဆန်ဆန်တန့်စင်ပေးနိုင်တဲ့အဆင့်မြင့် IR6 ဗဟိုခွာဆက်တွေဖြစ်ပါတယ်။အစောပိုင်းလုံးကလည်းအီရန်မှာထားရှိခွင့်ပေးတဲ့ယူရေနီယံပမာဏကိုတိုးမြင့်ခဲ့တယ်လို့ယူရေနီယံတန့်စင်တဲ့အဆင့်ကိုလည်းတိုးမြင့်ခဲ့ပါတယ်
။မက္ကဆီကိုမူရင်းမှောင်ခိုဂိုင်းတွေကိုကဘာပေါ်ကနေတုတ်တင်ရှင်းလင်းမှုတင်ပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာမူရင်းဂိုင်းတကိုင်းရဲ့ချုံခိုတိုက်ခိုက်မှုကြောင့်အမေရိကန်နိုင်ငံသားတွေတည်ဆုံသွားရတဲ့နေရာကိုမက္ကဆီကိုနိုင်ငံသားကြီးဝန်ကြီးမာဆဲလိုအီဘရတ်ကသွားရောက်ကြည့်ရှုခဲ့ပြီးတိုက်ခိုက်သူတွေကိုတရားဥပဒေနဲ့အညီအရေးယူဆောင်ရွက်နိုင်အောင်လှုပ်ဆောင်သွားမယ်လို့အင်ကာနီမှာပြောပါတယ်။မက္ကဆီကိုမှာအမေရိကန်နိုင်ငံသားတွေအဆိုးရွားဆုံးတိုက်ခိုက်ခံရတဲ့ဒီဖြစ်ရပ်အတွင်းအမေရိကန်နိုင်ငံသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း9ဦးတည်ဆုံခဲ့ရတာပါ။တည်ဆုံသူတွေအတွက်ဝမ်းနည်းစိတ်မကောင်းဖြစ်ရကြောင်းမက္ကဆီကိုသမ္မတအိုဘရာဒိုကအင်ကာနီမှာပြောဆိုလိုက်ပြီးဒီဖြစ်ရပ်နဲ့ပတ်သက်လို့သမ္မတထရန့်နဲ့လည်းတယ်လီဖုန်းဆက်သွယ်ပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့မူရင်းမှောင်ခိုဂိုင်းတွေကိုနှိမ်နင်းဖို့အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနှစ်နိုင်ငံတပ်ဖွဲ့တွေပူးပေါင်းဆက်ဆံရေးလုပ်ဖို့အချိန်တန်ပြီလို့သူ့ Twitter မှာရေးပါတယ်။အခုတိုက်ခိုက်မှုကိုဘယ်သူကလုပ်ခဲ့တယ်လဲဆိုတာအသေးစားမသိရသေးပေမဲ့လက်နက်ကင်မှုရဲ့ဂိုင်းတွေရဲ့လက်ချက်ဖြစ်ပုံရပြီးမှားယွင်းတိုက်ခိုက်ခဲ့ပုံရတယ်လို့မက္ကဆီကိုလုံခြုံရေးဝန်ကြီးအယ်ဖွန်ဒိုဒူရာဇိုကပြောဆိုလိုက်ပါတယ်။
တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1783တို့ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟုတ်တယ်ဟိုနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ထိုင်းနိုင်ငံတောင်ပိုင်းရာလာခရိုင်ထဲကလုံခြုံရေးဂိတ်တစ်ခုအပေါ်ညာရုံးကတိုက်ခိုက်ခံရမှုကြောင့်ရဲအရာရှိတွေအပါအဝင်15ယောက်သေဆုံးပြီး9ယောက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လေဝါပြည်လက်နက်ကိုင်ကင်းဆောင်တွေလည်းသေဆုံးသူတွေထဲမှာပါဝင်ပါတယ်။ဒီကနေ့မှာတော့အတိုက်ခံရတဲ့အနားတဝိုက်ကလမ်းတွေကိုထိုင်းစစ်သားတွေပိတ်ထားပါတယ်။တိုက်ခိုက်သူတွေဟာသူတို့နောက်ကိုလိုက်မလာနိုင်အောင်လို့ရာလာခရိုင်ထဲဝင်တဲ့အဝေးပြင်းလမ်းမကြီးတစ်ခုပေါ်မှာတံတွေကျဲချထားခဲ့တယ်လို့ခရိုင်ရဲတပ်ဖွဲ့ရဲဘော်ချုပ်ကြီးကပြောပါတယ်။အင်္ဂါနေ့ညကဖြစ်ခဲ့တဲ့အပြန်အလှန်တိုက်ခိုက်မှုအတွင်းတိုက်ခိုက်သူတွေဘက်ကလည်းတချို့ဒဏ်ရာရသွားပုံရတဲ့အထောက်အထားတွေတွေ့ရတယ်လို့စစ်တပ်ပြောခွင့်ရသူကလည်းပြောပါတယ်။သေဆုံးသူ၄ယောက်ကအမျိုးသမီးတွေဖြစ်ပြီးတယောက်ကဆရာဝန်ဖြစ်ပါတယ်။လုံခြုံရေးဂိတ်မှာထားတဲ့ M16 rifle တစ်နက်တစ်လက်နဲ့ပြောင်းတို့တနက်3လက်အပါအဝင်လက်နက်တချို့ကိုတိုက်ခိုက်သူတွေယူသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်မိတိုင်တစ်ခုနားမှာဖောက်ခွဲရေးပစ္စည်းတွေထားရှိခဲ့တာကိုလည်းတွေ့ရှာတွေ့ခဲ့တယ်လို့ကျောင်းတစ်ကျောင်းမှာလည်းကားတာယာတွေကိုမီးရှို့ထားခဲ့ပါတယ်။ဘဒုလက်ချက်ဖြစ်တယ်ဆိုတာမသိရသေးပေမဲ့ခွဲထွက်ရေးသဘုံကြီးရဲ့လက်ချက်ဖြစ်နိုင်တယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကရာလာခရိုင်အပါအဝင်မွတ်စလင်အများစုနေတဲ့ခရိုင်တွေမှာ2004ခုနှစ်ကစပြီးခွဲထွက်ရေးသဘုံတွေနဲ့လုံခြုံရေးတွေကြားပဋိပက္ခကြောင့်တေဆုံးသူ9000လောက်ရှိနေပါပြီ။ဘတာနီနာရာတီဝါနဲ့ရာလာခရိုင်တွေမှာရဲတပ်ဖွဲ့ဝင်တွေ၊ကျောင်းဆရာဆရာမတွေနဲ့အစိုးရဝန်ထမ်းတွေမကြာခဏပြစ်မှတ်ထားတိုက်ခိုက်ခံရပါတယ
်။လေရုညဉ့်ဉျမ်းမှုအစိုးဆုံးကြုံရတဲ့အိန္ဒိယနိုင်ငံနယူးဒီလီမြို့တော်မှာစာတင်ကျောင်းတွေနှစ်ရက်ကြာပိတ်ထားခဲ့ရတာကဗိုလ်တူးဒီကနေ့မှာတော့ကျောင်းတွေပြန်လည်ဖွင့်လှစ်လိုက်ပါပြီ။ဗိုလ်တူးနေမနက်ပိုင်းတိုင်းတာမှုအရလေရုအရေးသွေးဟာစိုးစိုးဝါးအခြေအနေကနေအနည်းငယ်ကောင်းမွန်တိုးတက်လာတယ်လို့အစိုးရလေဒုညဉ့်ဉျမ်းမှုစောင့်ကြည့်အဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းအိန္ဒိယနိုင်ငံဆိုင်ရာအမေရိကန်တန်ယုံက ဒီကနေ့မနေ့9နာရီတိုင်းတာကြအရလေတုအေးသွေးဟာကျမကြီးနဲ့မညင်ညွတ်တဲ့အဆင့်မှာပဲရှိနေသေးတယ်လို့ဆိုပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆိုရင်လေတုညင်ညမ်းမှုအဆိုးဆုံးဖြစ်ခဲ့တာပါလေတုအေးအသွေးတိုးတက်လာတဲ့အချိန်ထိကျောင်းပြင်ပလှုပ်ရှားမှုတွေမလုပ်ကြဖို့စာသင်ကျောင်းအတော်များများမှာကန့်သတ်ထားဆဲဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံကအငင်းပွားစရာမွေးရဆေးဝါးတိုက်ဖြတ်ရေးစီမံကိန်းကိုဦးဆောင်ဖို့သမ္မတရဲ့ကမ်းလှမ်းချက်ကိုဒုသမ္မတမရီယာလနော်ရိုဘရီဒေါကလက်ခံလိုက်ပါတယ်။မွေးရဆေးဝါးတိုက်ဖြတ်ရေးဆိုင်ရာပူးပေါင်းကော်မတီရဲ့ပူးတွဲဥက္ကဋ္ဌတာဝန်ယူဖို့သမ္မတရော်ဒရီဂိုဒူတာတေးကကမ်းလှမ်းခဲ့တာပါ။မအောင်မြင်နိုင်တဲ့စီမံကိန်းကိုဦးဆောင်ဖို့တာဝန်ပေးတာဟာနိုင်ငံရေးထောင်ချောက်စင်တာဖြစ်လို့ဒီတာဝန်ကိုမယူဖို့သူ့ရဲ့နိုင်ငံရေးမဟာမိတ်တွေကအကြံပေးနေကြပေမဲ့ဒုသမ္မတရိုဘရီဒေါကတော့အပြစ်မဲ့သူတွေအသက်ခံရတာရအောင်လုပ်ဖို့နဲ့မွေးရဆေးရောင်းဝယ်နေသူတွေကိုတကယ်အပြစ်ပေးနိုင်ဖို့အခွင့်အလမ်းတစ်ခုအနေနဲ့စဉ်းစားပြီးကြီးလေးတဲ့တာဝန်ယူခဲ့တာလို့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဖိလစ်ပိုင်မှာမွေးရဆေးဝါတက်ဖြတ်ရေးစီမံကိန်းကြောင့်မွေးရဆေးနဲ့ပတ်သက်သူထောင်နဲ့ချီဥပဒေမဲ့တက်ဖြတ်ခံနေရတဲ့ကိစ္စအပေါ်ပြင်းပြင်းထန်ထန်ဝေဖန်သူတွေထဲမှာသမ္မတရဲ့နိုင်ငံရေးအထိုက်အခံဒုသမ္မတရော်ဘရီဒေါ်လည်းပါဝင်ပါတယ်။ကြံကြံတန်တန်ကင်တွယ်နှိမ်နှင်းနေတာကဖြစ်ဖြစ်သားသားလုပ်တယ်ဆိုတော့သမရရဲ့ပုံရိပ်ကိုသာတက်စီပေမဲ့မူရစီမှောက်ခိုကူးမှုတွေအပေါ်ထိခိုက်မှုမရှိသလောက်ဖြစ်တဲ့အပြင်ဆေးဆွဲသူနှုံးလဲကြမသွားဘူးလို့ဝေဖန်သူတွေပို့တိုးလာနေပါတယ
်။အမေရိကန်ပြည်ထောင်စုကထက်တန်းကျောင်းသား၄ယောက်မှ၁ယောက်နှုံးနဲ့အလဲတန်းကျောင်းသားတွေက၁၀ယောက်မှ၁ယောက်နှုံး e-cigarette ခေါ် electronic cigarette တွေတောက်သုံးနေကြကြောင်းနောက်ဆုံးလေ့လာတွေ့ရှိချက်တွေမှာဖော်ပြပါတယ်။ပြုတ်ဒါမှမဟုတ် mint ပူရှင်းရတာပါတဲ့ secret ကိုအများဆုံးတောက်ကြတာဖြစ်တယ်လို့ဆိုပါတယ်သူသနာလေးလာချက်နှစ်ခုကအခုလိုရှားပွေတွေးရှိတဲ့ချက်တွေကို American Medical Association စာဆောင်မှာအင်္ဂါနေ့ကပဲထုတ်ပြန်လိုက်တာပါအစားအသောက်နဲ့ဆေးဝါးကုကဲမှုဌာန FDA ရဲ့နိုင်ငံတော်လူငယ်တွေစိတ်လိတ်တောက်သုံးမှုကိုလေ့လာထားချက်အရ2019စစ်တမ်းအတွက် e-cigarette ပုံမှန်တောက်သုံးသူ American လူငယ် 5.3 သန်းရှိပြီးပြီးခဲ့တဲ့နှစ်တုန်းကတော့ 3.6 တန်းသာရှိခဲ့တယ်လို့ဆိုပါတယ်။အခုလေ့လာတွေ့ရှိချက်တွေကိုကြည့်ရင်ကြည်နယ်နဲ့ဖက်ဒရယ်အစိုးရအရာရှိတွေရဲ့ကြိုးပမ်းမှုမအောင်မမြင်ဖြစ်နေရတယ်လို့ဆိုပါတယ
်။ဘုရားနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လင်းပေးသွားပါမယ်။ချင်းပြည်နယ်ရဲ့အမျိုးသားလွှတ်တော်ကိုစလေဥဝေတင်းကိုစုံစမ်းစစ်ဆေးစရာတွေရှိလို့အခုချိန်ထိဖမ်းဆီးထားဆဲဖြစ်တယ်လို့အေရခိုင်လက်နက်ကိုင်အဖွဲ့ကပြောပါတယ်။ဥဝေတင်းနဲ့အတူဖမ်းဆီးခံရသူတွေကိုပြန်လွှတ်ပေးရမှာအိန္ဒိယအစိုးရဘက်ကကြားဝင်ညှိနှိုင်းခဲ့တယ်လို့အိန္ဒိယပြည်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပေမဲ့သူ့ကိုလွတ်ခဲ့တာမှာဘယ်ဖြစ်အားကြောင့်မှမဟုတ်ဘူးလို့အေပြောခွင့်ရကပြောပါတယ်ဒီလိုနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါအေရခိုင်လက်နက်ကိုင်ဘက်ကဖမ်းဆီးထားတဲ့ကလတန်ဖွံ့ဖြိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယနိုင်ငံသား၅ဦးချင်းပြည်နယ်ကမြူရန်လှုပ်တော်ကိုယ်စားလှယ်ဦးဝေတင်စက္ကပြား၂ဦးစက်လီသမား၂ဦးပါဝင်၁၀ဦးတို့ကိုပြန်လည်လွတ်မြောက်ရေးအတွက်အိန္ဒိယဆိုရကအချိန်မီကြားဝင်ဆောင်ရွက်ခဲ့တယ်လို့အိန္ဒိယပြည်ထရေးဝန်ကြီးဌာနကနိုဝင်ဘာလ9ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိန္ဒိယပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ပေါ်အေးပြောခွေးရခိုင်တုခကအခုလိုပြောပါတယ
်။ဦးဝေတင်တယောက်ကလွှင့်ရင်ကျန်တဲ့ကိုယောက်ပေါ့နော်အဲ့ဒီဥစ္စာလောက်ပဲဆက်ပစ်လိုက်တာဆိုတော့ဦးဝေတင်ကတော့ကျွန်တော်တို့ဟိုစစ်စစ်စရာတွေရှိခဲ့တဲ့အတွက်ဆက်ပြီးတော့ထိန်းသိမ်းထားတာရှိ။သူတို့ထုတ်ပြန်ချက်တော့ကျွန်တော်လည်းတွေ့တယ်။ပုံမှန်နေပြီးတော့ကျွန်တော်တို့ဒီလုံးကြုံရေးဆစ်ဆဲတဲ့အချိန်မှာဟိုတွေ့ရဥစ္စာဖြစ်တဲ့အတွက်ကြောင့်မလို့ဆစ်ဆဲပြီးတာနဲ့ကျွန်တော်တို့ကမလိုအပ်တဲ့လူတွေကိုချဲချင်းပြန်ထွက်တာဖြစ်တယ်ဆိုတော့ဘသူဖိအားကြောင်မှလွတ်တဲ့ဥစ္စာမျိုးတော့မဟုတ်ဘူ
းအိန္ဒိယပြည်ထရေးဝန်ကြီးဌာနရဲ့သတင်းကိုကိုးကားပြီးတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ပြန်လည်လွတ်မြောက်လာပြီလို့လည်းသတင်းတွေပေါ်ထွက်နေပေမဲ့ဥဝေတင်ရဲ့ဇနီးဖြစ်သူတော်ခင်ဤစင်ကတော့ဒုမရဲ့ခင်ပွန်းဖြစ်သူလွတ်မလာသေးဘူးလို့ပြောပါတယ
်ဟုတ်ပါလားဗျာဟောမမထွက်မကြဘူးဘာမှကြောက်ကမင်းကသူ့ဖို့တစ်ချက်ဖြစ်နေတော့သူရဲ့အကောင့်နဲ့လေသူတို့ဘုံတုံးသေးတယ်သူမဟုတ်ဘူးသူတို့တွေတောင်းတာဖြစ်နေတစ်ချက်နဲ့နိုင်တုံးစင်မှာဖုံးဖွင့်သေးတယ်ဒီညမှာလည်းသူ့ကိုလိုင်းဖွင့်ထားတယ်ဘာမှရှိတယ်လို့မရဘူးပေါ့နော
်ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကချင်းမြင့်နယ်ပလက်ဝါမြို့ကနေရခိုင်ပြည်နယ်ကြောက်တော်မြို့ကိုကလတန်မြို့ကျောင်းတိုင်းဆက်လီနဲ့စီနင်းလာတဲ့အမျိုးရလှုပ်တော်ကိုယ်စားလှယ်ဥဝေတင်းပါဝင်10ဦးကိုအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကလမ်းကူးလက်မှာဖမ်းဆီးခေါ်ဆောင်သွားခဲ့တာပါလူဝင်ပါလာ၄ရက်နေ့မနေ့မှာလှုပ်တော်ကိုယ်စားလှယ်သူကလွှဲပြီးအလုံးကိုလှုပ်ပေးခဲ့ပေမဲ့အိန္ဒိယဝန်ထမ်း၅ဦးထဲမှာသူကတော့အေအဖွဲ့ကဖမ်းဆီးထားချိန်မှာနှလုံးမောဖောက်ပြီးတေဆုံးသွားခဲ့ပါတယ်။သူရဲ့ရုပ်အလောင်းကိုပြန်လည်လွှတ်မြောက်လာတဲ့အိန္ဒိယနိုင်ငံသား၄ဦးနဲ့တူစစ်တွေမြို့ကိုတေဆောင်ခဲ့ပြီး Indian Gangu Select Tokwapu, Novala Nayani Mabe, Situgani, Yangu Mugu, Tela Jabilu, India Pitae, Wunjitanaga Suware, Akulu, Indian Nangadu, Soma Tuaretwe, Nanganja, Tanama Yia, Shokri Mudi Pila Nagi, Indian Yama Sitado Palmi, Ego, Siya, Pia Pila Namelule, the Rini Trepone Vare, Tabime, E. Pyokuya Kaintu Kagaro, India Suyane, Yakain Lenaka Iboma, Siya, Pia Pima Matinjang Suware.
ตุโลกาดิอสวะอาชินเทพูปองส่งเยมุกเลยอ่ะรอโหชิเนจ่าล่ะเป็นดิโหอินเดียนี่แหละก็เออหลอမျိုးปูปองပြီးတော့ကျွန်တော်တို့ကိုပြင်ဆင်မှုဆိုတော့ဥစ္စာကအဖြစ်နိုင်ချေတော့နေတယ်လို့ခင်ဗျာ။ဒါကြောင့်လို့ဆိုကျွန်တော်တို့ကသူတို့ရဲ့ရာထူးလေးမဟုတ်ဘူး။အဲ့လိုမျိုးကြီးတော့သူတို့လုံးမယ်လို့တော့ကျွန်တော်တို့ဘက်ကမယူဆဘူး။လက်ရှိဖန်စီခံရစေလှုပ်တော့ကိုယ်စလေဦးဝေတင်ဟာစစ်တပ်နဲ့ပူပ ချင်းပြန်လှုပ်မယ်ဆိုတာမပြောနိုင်သေးဘူးလို့အေးအေးပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကပြောပါတယ်။အဲ့ဒီမျိုးရတိမိုကရေစီဖွဲ့ချုပ်ပြောခွင့်ရတောက်တာမျိုးညွတ်ကတော့အခုလိုဖန်ဆီးပြီးမှဆွဆွဲတဲ့ပုံမှာမသိနေရဘူးလို့ဆိုပါတယ်
။ဆွဆွဲထားတဲ့ဆွဆွဲချက်တွေကလည်းဒီလွတ်လပ်တဲ့ဒီဒီအနေနဲ့ဒါဖြေရှင်းလို့ရပါမယ်လို့ထင်ပါတယ်။မိမိတို့ဖန်ဆီးပြီးမှဒီဆွဆွဲချက်တွေဖြေရှင်းချင်ရင်ပြင်ပြင်ရပါဦးလို့ပြောချင်ပါတယ်။
ဥဝေတင်ဖန်ဆီးခံရတဲ့ကိစ္စပေါ်မှာချင်းမျိုးရဒီမိုကရေစီဖွဲ့ချုပ်ချင်းလူခုရေးဖွဲ့ခုမီချင်းမျိုးနွယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီခုမီလူငယ်များတင်စတဲ့အဖွဲ့အစည်းတွေကြီးညာချက်အသီးသီးထုတ်ပြန်ခဲ့ကြပြီးအများဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့လိုအပ်တဲ့အထောက်အထားအချက်လက်တွေအတွက် ICOE အဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားဖို့ပြင်ဆင်နေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။မြန်မာအစိုးရကဖွဲ့ထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE အဖွဲ့ဟာလူ့အခွင့်အရေးချိုးဖောက်ကြောင်းဆွဆွဲချက်တွေတဲ့တက်တည်အထောက်အထားတွေစုံစမ်းစစ်ဆေးနိုင်ရေးဘင်္ဂလားဒေ့ရှ်ကိုသွားဖို့ပြင်ဆင်နေပါတယ်။ ICOE အဖွဲ့ဟာစုံစမ်းစစ်ဆေးဖို့အဆင့်တင်ဖြစ်နေပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ခွင့်ပြုချက်ကိုစောင့်နေရပါ။ဒီအကြောင်းပြည်စုံကို VOA သတင်းတော်စုစုကမှီမြန်သတင်းပေးပို့ထားပါရဲ့ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆွဆွဲပြောဆိုနေတာတွေကိုစုံစမ်းစစ်ဆေးဖို့ဒီလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ဘင်္ဂလားဒေ့ရှ်ကိုသွားမှာဖြစ်ပါတယ်။ဒီကိုယ်စားလှယ်အဖွဲ့လာခွင့်ပြုဖို့ဘင်္ဂလားဒေ့ရှ်အစိုးရထံစတင်ထားတာတလာနီးပါးရှိနေပြီးဒါဟာဒုတိယအကြိမ်သွားရောက်မှာလည်းဖြစ်ပါတယ်။ပထမအကြိမ်တွားရောက်ခဲ့တော့ကအစိုးရတာဝန်ရှိသူအချင်းချင်းသာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးအခုတစ်ခေါက်မှာတော့အသေးစိတ်လုပ်ငန်းတွေဆောင်ရွက်သွားဖို့ရှိရလို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးကပြောပါတယ်
အစိုးရကဘင်္ဂလားဒေ့ရှ်ကလက်ခံတဲ့အတည်ပြုတယ်ဆိုတဲ့ဟာတော့ကျွန်တော်တို့မသိရသေးဘူးအတိအကျတော့ဘင်္ဂလားဒေ့ရှ်ဘက်ကခွင့်ပြုချက်ကိုဆောင်ရမ်းနေတယ်လို့ကျွန်တော်သိရတယ်ဒီတစ်ခေါက်ကကျတော့အသေးစိတ်လုပ်ငန်းတွေပါပါတာပေါ့လား
ရခိုင်ပြည်နယ်ပြန်လည်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုဆောင်ရွက်ဖို့အတွက်ဒီလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာအစိုးရက2018ဇူလိုင်လ30ရက်နေ့မှာဖွဲ့စည်းခဲ့တာပါ။အဲ့ဒီအဖွဲ့မှာဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဟောင်းရိုဆာရီယိုမန်နာလိုကိုဥက္ကဋ္ဌတာဝန်ပေးထားပြီးနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းနဲ့ကုလသမဂ္ဂဆိုင်ရာချပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတန်မတ်ကြီးကင်ဆိုအိုရှိမာ UNICEF အစိုးရအရာရှိဟောင်းပါမောက္ခဒေါက်တာအောင်ထွန်းတက်တို့ကိုအဖွဲ့ဝင်အဖြစ်တာဝန်ပေးခဲ့ပါတယ်အခုလအတွင်းမှာဘင်္ဂလားဒေ့ရှ်ကိုတွားရောက်စုံစမ်းစစ်ဆေးဖို့အတွက်နှစ်နိုင်ငံသဘောတူထားတာဖြစ်ပြီးကော်မရှင်အနေနဲ့လုပ်ငန်းစဉ်တွေဆောင်ရွက်ဖို့အဆင့်သင့်ဖြစ်နေပြီလို့အဖွဲ့ဝင်တအူးဖြစ်တဲ့ပေါမောက်ခဒေါက်တာအောင်ထွန်းတက်ကပြောပါတယ
်ကျွန်တော်အစရိကပေါ့နော်နှစ်နိုင်ငံသဘောတူကြတာဒီစုံစမ်းစစ်ဆေးအဖွဲ့ရတက်တဲ့ဒေါက်တာတွေတွားကြည့်မယ်လို့ပြောတာပြီးတာနီးအဲ့တော့ဆရာတို့အခုသူတို့နဲ့နားလည်မှုတွေရှိနေတော့သူတို့ရဲ့လက်ခံမှုနဲ့ကိုတွားနိုင်တဲ့ပုံမှန်မူတည်ပြီးတော့တွားဖို့အစီအစဉ်လုပ်ထားတာပါဆရာတို့ကတော့ဒီမှာလိုအပ်တဲ့လူတွေအားလုံးတော့ခေါ်ပါမှာတတိယဒေါက်တာရီယူဆရာတို့စုံစမ်းစစ်ဆေးနိုင်တဲ့ကြွားကျင်တဲ့သူတွေပါမယ်ပြီးတော့ဟိုတွားတာလဲဒါဟိုနိုင်ငံဖြစ်တာမို့သူတို့ဘက်ကဒီလက်ခံတဲ့ပုံမှန်မူတည်ပြီးတော့ဆရာတို့တွားမှာပါဆရာတို့အစင်းနည်းဖြစ်နေပ
ါအခုလနိုဝင်ဘာလ4ရက်နေ့ကနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးတို့နေပြည်တော်နိုင်ငံသားရေးဝန်ကြီးဌာနမှာတွေ့ဆုံခဲ့ပြီးနေရက်ဆုံးဟွာသွားသူတွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရပ်တွေအပါအဝင်အခုလအတွင်း ICOE အဖွဲ့ဝင်တွေတွားရောက်မဲ့ခီးစဉ်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်လေယာဆုံးခွာသူတွေကိုတဘောနဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာတာအခုချိန်ထိ400ကျော်ရှိနေပါပြီ။ပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။ အငြိမ်းချရေးဝန်ကြီးဌာနအမြင့်တဲ့အတွင်းဝန်ဦးစိုးဟန်ကတော့အဒီဖော်ပြချက်ဟာနိုင်ငံရေးအင်းကြီးချင်းအောင်ဆက်ဆံရေးနဲ့နိုင်ငံခြားသဘောတူညီချက်နဲ့ဆောင်ရွက်နေတဲ့နေရာစုံဟာသူပြန်လည်လက်ခံရေးလုပ်ငန်းစဉ်အကောင့်ထဲပို့နိုင်ရေးတို့ကိုဘလို့မှအထောက်အကူမပြုကြောင်းဘင်္ဂလားဒေ့ရှ်တမ်မတ်ကြီးနဲ့တွေ့ဆုံချိန်မှာတုံ့ပြန်ပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာန
ဒီနေ့မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်မှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့ရှင်းနိုင်ကနေရှင်းနိုင်စံအားထိစံအားမနေ့စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှာဘုဒ္ဓတာပညာပေးနေရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင င်စားကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဒီ American အတန်ဗုဒ္ဓဟူးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းမှာတော့ထိုင်းနိုင်ငံကိုထွက်ပြေးနေတဲ့တိတ်ခံပြေးကြညာထားခံရသူအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီပိုင်ရှင်ဦးစိုးထုံးရှင်ကိုထိုင်းအာဏာပိုင်တွေကဒီကနေ့ဖမ်းဆီးရမိလိုက်ပါပြီ။သူ့ကိုထိုင်းနိုင်ငံမဲဆိုင်မြို့တာချီလိချစ်ကြည်ရေးတံတားကနေတာချီလိကိုဖမ်းဆီးခေါ်ဆောင်လာပြီးမန္တလေးကိုလေယာဉ်နဲ့နေရင်းချင်းပို့ဆောင်လိုက်ပြီလို့ဆိုပါတယ်။ဒီကြောင့်ပြည်စုံကို VOA သတင်းတောင်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မန္တလေးတိုင်းဒေသကြီးရမဲတင်မြို့မှရဲစခန်းက67မြင်းဆောင်2018မြမတပ်ထုတွင်ဥပဒေပုံမှန်30ကကြီးကျင့်ထုံး5တင်းနဲ့မှုတွေနဲ့တရားစွဲဆိုခံရပြီးတဲ့နောက်ဦးစိုးထွန်းရှင်ကထွက်ပြေးတိမ်းရှောင်နေတာပါ။တရားခံပြေးဖြင့်ကြော်ညာခံထားရသူအမျိုးသားကြီးပွားတွတ်တရေးကုမ္ပဏီပိုင်ရှင်ဦးစိုးထွန်းရှင်ကိုနိုဝင်ဘာလ6ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်မဲဆိုင်မြို့ကနေတချီလိပ်ဘက်ကအာဏာပိုင်တွေထံကိုလွှဲပြောင်းပေးလာတာဖြစ်ကြောင်းတချီလိပ်ခရိုင်ရဲတပ်ဖွဲ့မှူးရုံးကတာဝန်ရှိသူတို့ကအခုလိုပြောပြပါတယ်။
သူဘယ်ဆွဲလိုက်ပြီးဆိုတော့လွှဲတာတော့ဟိုဟာဒီရတာကျွန်တော်လက်ခံပြီးပြီ။ကျွန်တော်ကတော့ဟိုဟာမသိရသေးဘူးခင်ဗျာ။
ဦးစိုးထွန်းရှင်ကိုတာချီလိပ်ကနေတဆင့်မန္တလေးကိုခေါ်ဆောင်လာပြီးဖြစ်ကြောင်းမန္တလေးမြို့ကနိုင်ငံရေးတက်ကြွလှုပ်ရှားသူကိုသိန်းအောင်မြင့်ကလည်းအခုလိုပြောပြပါတယ်
။ပေါ့ဒီစိုးထွန်းရှင်ကိုဖမ်းလာတာတော့ညနေကပေါ့မန္တလေးလေစိတ်ကို၄နာရီ20ပတ်ဝန်းကျင်လောက်မှဝင်လာတယ်လို့သိရတယ်။ပြီးတော့သူ့ကိုပေါ့ VIP ရိုးကနေခေါ်ထုတ်သွားတယ်ပေါ့နော်။ပြင်စည်းကြီးတဲ့ဒီခေါ်ထုတ်နေကြလမ်းကြောင်းနေပုံပဲဗျ VIP ရိုးကနေခေါ်ထုတ်သွားတယ်လို့အဲ့လိုသိရတယ
်။၂၀၁၉ခုနှစ်မတ်လအတွင်းကတရားခံပြေးပြေကြော်ညာခံရတဲ့ဦးစိုးထွန်းရှင်ကိုထိုင်းနိုင်ငံဘန်ကောက်မြို့ကသူ့နာဘူမိလေစိတ်မှာတွေ့ရှိခဲ့ကြောင်းမြန်မာနောက်သတင်းဌာနကဖော်ပြခဲ့ပြီးတဲ့နောက်အများပြည်သူတွေရဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါ။ဒီနောက်မှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကထိပ်တန်းရာရှိတွေဟာသူ့ကိုဖမ်းမှုအတွက်ထိုင်းနိုင်ငံကိုတွားရောက်မယ်ဆိုပြီးသမရယုံကပြောဆိုခဲ့ပါတယ်။အခုခါမှာတော့သူ့ကိုဖမ်းဆီးခဲ့ပြီးနောက်ထပ်ဘာဆက်လုပ်မယ်ဆိုတာကိုတော့မသိရသေးပါဘူး။အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီအနေနဲ့မန္တလေးတိုင်းရမဲတိမြို့နယ်မှာရှိတဲ့မိုးတိမုံမိဒေသကဧက6000ကျော်ရွှေလုတ်ကက်တွေလုတ်ခဲ့ပြီးမဲ့နိုင်ငံတော်ကိုပေးသွင်းရမယ့်ရွှေတွေကိုပေးဆောင်ခဲ့ခြင်းမရှိတာကြောင့်သူနဲ့အတူ၅ဦးဟာတရားခံပြေးတွေအဖြစ်အမှုဖွင့်ခံထားရတာဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာတည်တခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော်။ဒ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရစေ
VOA American တန်ဘုဒ္ဓဟူးညဘက်အစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ရဲ့ထိပ်ပိုင်းခေါင်းဆောင်ဟောင်၅ဦးအပါအဝင်စစ်ဘက်တာဝန်ရှိသူ6ဦးပေါင်း12ဦးကိုဒီကနေ့မတရားအတင်းနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်တင်ထောင်ဒဏ်နည်းစီချမှတ်လိုက်ပါတယ်။ဒီလိုထောင်ဒဏ်ချမှတ်ခံရတဲ့ခေါင်းဆောင်တွေဟာအပြစ်ခတ်ရဲစေးရီကိုဥဆောင်ခဲ့သူတွေဖြစ်တာကြောင့် NSCNK နဲ့ဆောင်ရွက်နေတဲ့ငင်းငယ်လူငန်းစဉ်ဟာရှေ့ဆက်ဖို့အခက်အခဲရှိလာနိုင်တဲ့အကြောင်းသုံးသပ်တာတွေလည်းရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့နာဂာမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ကအဖွဲ့ဝင်၁၁ဦးကိုဒီကနေ့မနက်၁၇နာရီလောက်ကစကိုင်းတိုင်းဒေသကြီးခန်းဒီမြို့နယ်တရားရုံးကနေပြစ်ဒဏ်စီရင်ချက်ချမှတ်ခဲ့တာဖြစ်ပါတယ်ဒီနေ့တရားရုံးကိုတွားရောက်လေ့လာခဲ့တဲ့ခန်းဒီမြို့ကန်တဦးကတရားစီရင်တဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်အစီအစဉ်တက်တယ်မှာပါတဲ့လူကဒီဝင်းကြီးစေဦးကျော်ဝမ်းစေဦးဟန်ကဦးအောင်မိုင်ဦးစောထင်းအဲဦးအောင်ဆိုင်တို့ဝင်ကြီးစင်တို့အားလုံးပေါင်း၅ဦးရေကိုပုံမှုစင်ကိုကြားရန်လို့ပါမယ်ဟောပုံမှုစင်ကိုကြားရန်ပါဝင်၆ဦးပေါ့ဝင်ကြီးစင်တို့အားလုံးပေါင်း၅ဦးရေကိုသူကအဲ့နဲ့ချင်းလေးတပ်ဖက်က၆ပြီးအားလုံးပေါင်း၁၀ဦးထောင်နေတဲ့မျက်စိချမှတ်တာပေါ့မတရားတဲ့စက်ခွန်တစ်ပုံမှနေပဲကြဟုတ်
NSCNK အဖွဲ့ဝင်တွေကိုလက်ရှိခန်းတီးထောင်မှာချုပ်နှောင်ထားပြီးသူတို့အချင်းချင်းအကြညှိနှိုင်းပြီးမှသာအယူခံတက်မတက်ဆုံးဖြတ်မယ်လို့လည်းခန်းတီးမျိုးကန်ကပြောပါတယ်NSCNK ဟာအိန္ဒိယနိုင်ငံကိုတော်လှန်နေတဲ့ကက်သဲအာတန်စတဲ့လက်နက်ကိုင်အဖွဲ့တွေကိုသူတို့ဌာနချုပ်မှလက်ခံထားတယ်ဆိုတဲ့သတင်းအရအစိုးရတမ်ဘရော်ကဒီနှစ်ဇန်နဝါရီလမှနေပြည်တော်ရှင်းလင်းခဲ့ပါတယ်။မလအတွင်းမှာတော့ခေါင်းဆောင်၅ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့မေလအတွင်းမှာတပ်ပတ်ဆိုင်ရာလူ6ယောက်ကိုထပ်မံဖမ်းဆီးပြီးမတရားသိမ်းဥပဒေနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။NSCNK ဟာတိုင်းဒေသကြီးအဆင့်ငင်းချမ်းရေးသဘောတူစာချုပ်ကို2012ခုနှစ်ကလက်မှတ်ရေးထိုးခဲ့ပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုတော့လက်မှတ်မထိုးသေးပါဘူး။ထောင်ချခံရတဲ့ခေါင်းဆောင်၅ဦးဟာ NSCNK ရဲ့ငင်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဝင်တွေဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာတော့သူတို့ဟာ NSCNK ရဲ့မူဝါဒနဲ့မကိုက်ညီတဲ့ NCA လက်မှတ်ရေးထိုးရေးအတွက်ဆောင်ရွက်တာတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဖွဲ့ကနေထုတ်ပြန်လိုက်ပါတဲ့ဒီအခြေအနေတွေကြောင့်အစိုးရနဲ့ NSCNK အကြငင်းချဲလုပ်ငန်းစဉ်တွေဟာရှေ့ဆက်ဖို့ခက်ခဲလာနိုင်ကြောင်းခန်းတီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးလာထွန်းကသုံးသပ်ပါတဲ့
ထောင်ချခါတဲ့ပုဂ္ဂိုလ်တွေကတော့တကယ်ငင်းချဲလူချင်းတွေတွေပေါ့ငကူတော့လည်းတတိတွေလက်မှတ်ထိုးခဲ့တဲ့လူတွေလေအဲအခုကသူတို့ကိုထောင်ချနေတယ်ဆိုတော့ငင်းချဲရင်းတော့မင်းသားအလားဝေးမလို့ထင်တာပဲတကယ်လူလာတဲ့လူတွေကထောင်ချလိုက်တယ်မင်းဟိုသူတို့လည်းဥပဒေနဲ့ဆိုတော့ထုတ်ပြန်လိုက်ဆိုတော့အဲဒီနိုင်ငံငင်းချင်းရတော့အလားဝေးဝေးမယ်လို့တုံ့တာပ
ါ NSCNK အဖွဲ့ဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံလုံးမှာနေထိုင်နေတဲ့နာဂလူမျိုးတွေရဲ့အရေးကိုဆောင်ရွက်နေတဲ့အဖွဲ့ဖြစ်တာကြောင့်မြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲထားပေမဲ့နိုင်ငံရေးဆွေးနွေးမှာမဟုတ်ကြောင်းနဲ့နိုင်ငံရေးဆွေးနွေးမယ်ဆိုရင်မြန်မာအိန္ဒိယနဲ့နာဂသုံးဘွဲ့ဆိုင်ဆွေးနွေးအဖြေရှာမှရမယ်လို့ယုံကြည်ထားတဲ့အဖွဲ့လည်းဖြစ်ပါတယ်
ကိုမိုးစောတရင်ပြပို့ထားရပါဒီကနေ့ညနေပိုင်းအတွဲတရင်လှော်ရီကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းပါရှင်။ VOE မြန်မာပိုင်းရဲ့ဗုဒ္ဓနေညပိုင်းစီစဉ်တွေကို line to meter 19 kHz 5953ည line to meter 25 kHz 7803ည line to meter 32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာတော့အေးမြ6တွေ့ရဲ့ရာသီမှာအေးပြား6တွေ့စီတဲ့အပြုအမူတွေကိုရှောင်ကျဉ်သင့်တဲ့အကြောင်း
ကိုယ်တုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမတုံးတာအကောင်းဆုံးအကြောင်းတွေမပ
ါအရေးပြားဆရာဝန်ဒေါက်တာဝီရန်ဖြူပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပြီးခြင်းပါတယ်စီအေးခေလွန်ကမ္ဘာနိုင်ငံရေးမှအင်အားစုဖွဲ့မှုတွေအများပြားဖြစ်ထွန်းလာတဲ့အတွက်ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တချို့ဟာပြည်မအခြေခံမူထက်အင်အားတောင့်တဲ့အုပ်စုတွေအလိုကျဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တို့ဆွမ်းကပြောပါတယ်။အာဆီယံအဖွဲ့ကတော့မြန်မာပြည်ထနာရဲ့အခြေအနေမှန်ကိုနားလည်ပြီးကုလသမဂ္ဂအနေနဲ့လည်းအာဆီယံလိုနားလည်လှုပ်ဆောင်မယ်ဆိုရင်တော့ပိုကောင်းနိုင်မယ်လို့လည်းပြောပါတယ်။အသေးစိတ်ကိုတန်မတ်ကြီးဦးဟောက်တို့ဆွမ်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တာမှာမြန်မာတန်မတ်ကြီးကခုလိုစပြီးတော့ပြောပါတယ်။
ကိုင်းပြီးနေမှာခုနောက်ပိုင်းနေရာဆွတ်သွားတဲ့မြန်မာနဲ့ပတ်သက်တဲ့ပြဿနာဟာကျွန်တော်နိုင်ငံအတွက်ပြည်တွင်းမှာသာမကဝင်တဲ့ဟိုနိုင်ငံကမျက်နှာစာမှာပါအကြီးမားဆုံးသောရင်ဆိုင်ချုပ်တွေ့နေရတာခက်ခဲကြီးတစ်ခုဆိုတာမှတ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမိုကရေစီတင်ကြပ်ရတဲ့ကာလကိုစတင်ပြီးတော့ပြည်သူဆိုရရွေးချယ်ပြီးမြောက်ခဲ့တဲ့2015ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရဲ့ညှော်မှန်းချက်တင်တဲ့ဟိုအားထုတ်ကြိုးပမ်းမှုတွေရဲ့အကြီးမားဆုံးသောဟန်တားကြီးကတော့ဒီဟာပဲလို့ပြောနေတော့မှာဘောနော်။ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုလသမဂ္ဂမျက်နှာစာမှာမကြုံစဘူးပေါ့။ကုလသမဂ္ဂတမိုင်းမှာလည်းပဲအမှန်တိုင်းပြောရလို့ရှင်တော့နိုင်ငံတိုင်းနိုင်ငံပေါ်မှာဒီဒုက္ခရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော် humanitarian issue လို့ပဲခေါ်မှာပေါ့နော်။ဒီဒုက္ခတွေပြဿနာပါ냐ဆိုတဲ့ဟာလေ။ဒီဟာနဲ့ပတ်သက်ပြီးတော့ဒီလောက်ကျွန်တော်တို့လောက်ဖြားအများဆုံးအပြေးခံရနိုင်တာအခုတည်းရှိပါအောင်။နော်အခုတည်းရှိပါအောင်။ကျွန်တော်တို့က mechanism အများကြီးနဲ့ပဲဟိုလူခွင့်ရေးကောင်စီမှာရောကုလသမဂ္ဂသူတွေညီလာခံမှာရောလုံးကျွေးကောင်းစီမာရောကျွန်တော်ပြပောင်းဆောင်ကနေပြီးတော့မှဟိုဖျားပြင်းချင်းခံနေရတဲ့အတွက်တော်လေးကြီးကြီးမားမားကျွန်တော်ရင်ဆိုင်နေရတဲ့ခက်ခဲလို့ပဲကျွန်တော်ဒီလိုပြောချင်ပါတယ
်ဆိုတော့မြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂအနေနဲ့ဘာဖြစ်လို့လောက်တော့မှမကြုံစုဖူးရဲ့ဖျားပေးရသလဲကျွန်တော်နှစ်ခုစဉ်းစားမိပါတယ်ကုလသမဂ္ဂအတိုင်းတိုင်းကအမှန်တိုင်းနားမလည်လို့လားတချို့ကလည်းပဲကုလသမဂ္ဂဗက်လိုက်တယ် bias ဖြစ်တယ်ဒါမြန်မာနိုင်ငံကနိုင်ငံငယ်ခုကနိုင်စွမ်းသိမရှိလို့ပါဆိုကြပါစို့ဟိုကငါဆိုရင်တရုတ်ရဲ့လူခွင့်ချုပ်ပတ်မှုတွေအများကြီးစီးခဲ့ပြီမဲ့တရုတ်ရဲ့စီးပွားရေးအင်အားကြောင့်တရုတ်ကကြတော့လူဖျားကြီးပန်းမမပေးရဘူးစသဖြင့်ပြောကြတာလေအများကြီးစီးခဲ့ပါတယ်သမကြီးဘယ်လိုနှိုင်းရှင်းလို့ပါလဲလား
ကျွန်တော်မြန်မာကတော့ဘောနော်ပုံကြည့်အမြင်နဲ့ကျွန်တော်ပြောရမယ်ဆိုရင်ကုလသမဂ္ဂရဲ့ဟို dynamic လို့ခေါ်မလားနော်လုပ်ငန်းအကောင့်တွေပုံဆောင်ရမှုဟိုမှာဖွဲ့စည်းမှုပုံစံနဲ့လုပ်ဆောင်နေမှုပုံစံနဲ့ရတယ်ဒီ၂၁ရာစုမှာတော့တော်တော်ပြောင်းလာတယ်လို့ကျွန်တော်အဲ့လိုမြင်တာပေါ့နော်ဟုတ်လားအခြေခံမူတွေပေါ်မှာဟိုရက်တည်တဲ့ဟာတဲ့ဒီသူတပြင်းတော့ကျွန်တော်တို့ဟိုစီးရဲကလာဟိုပြီးသွားတဲ့ခါအင်အားအတိုင်စနစ်တွေကတိတ်ညားလာတဲ့ခါကျတော့ဒီနိုင်ငံကဆက်ဆံရေးပုံစံပြည့်ပြောင်းလာတဲ့နဲ့မူတည်ပြီးတော့ကုလသမဂ္ဂရဲ့လုံဆောင်တဲ့ပုံစံတွေပဲပြောင်းလာတယ်လို့ကျွန်တော်အဲ့လိုမြင်တယ်သူတပြင်းကျွန်တော်ကိစ္စမှာဖိအားပေးတဲ့ပုံစံကိုကြည့်မယ်ဆိုလို့ရှိရင်အဓိကနောက်ပိုင်းကဥဆောင်နေတာဘယ်ဖွဲ့လဲဆိုလို့ချင်း OIC လို့ခေါ်တဲ့ Organization of Islamic Cooperation OIC အဖွဲ့နဲ့ဒီ EU ပေါ့နော်အဲ့ဒီနှစ်ဖွဲ့ကအဓိကဥဆောင်ပြီးတော့လုပ်နေတယ် OIC ရောဗျာအမှန်တည်းပုံလင်းလင်းပြောရင်တော့ဘာသာရေးနဲ့ခြေခံမျိုးဖွဲ့စည်းတဲ့အဖွဲ့စီးဖြစ်တဲ့ခါကျတော့သူကြည့်ကြရဲကွာသူတို့ရဲ့ဒီမွတ်စလင်တွေဟလာဒီလိုဖိနှိပ်ခံရတယ်နှိပ်စက်ခံရတယ်ဆိုတဲ့ဟာအမြင်နဲ့ဒီဘက်ကနေပြီးတော့စီးပွားရတာပေါ့နောက်တစ်ခါကလည်းပဲဥရောပသမဂ္ဂဘက်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်မြင်လာတာသူတို့ကဘာလဲဆိုတော့moral point of view ဘက်ကနေကြည့်ပြီးတော့မှလူခွင့်ရတံပိုးထားမှုဒီဟာကိုပဲရှေ့တန်းတင်ပြီးတော့ဒါလုတ်သွားနေတယ်ဒီနှစ်ဖွဲ့ပေါင်းမိတဲ့အခါကျတော့ကျွန်တော်ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့တကယ်ပကတိအဖြစ်မှအခြေအနေတွေကိုဟိုထည့်သွက်စဉ်းစားခြင်းမရှိဘူးဒီအဖွဲ့နှစ်ဖွဲ့စလုံးကိုပေါင်းလိုက်မယ်ဆိုလို့ရှိရင်ကုလသမဂ္ဂအဖွဲ့ကြီးရဲ့တဝက်ကျော်ဖြစ်သွားပြီလေ
ตัวเจ้าพี่ตัวมีสักจะตัวเนี่ยเส้นเรื่องนี้เลยอะไรตัวกูมีคนนี้อะไรในงานนี้เนี่ยป้องอะไรอย่างเจ้าหนุ่ยจะเข้ามาเองอ่ะกูเลยทำไงตัวมึงจะป้องเราลูกๆป่าวเราบอกไอ้ตัวบ่ได้เอาจังเลยลูกเอ็มยี่มาเลยโอเคลุงหนุ่ยกังสีมาโรดเล่ามาสู้ล่าตัวเลยเว้ยแต่ชั่วฟอร์มจีมาจ้ารอมีมันงั้นกูบีพีอาร์บีอุปมาพี่อ่ะไอซีซีลูกเพื่อนอยู่อ่ะยี่อยู่ไม่กี่จ้ามา
ยูเอ็นก็เลยที่พิพิธภัณฑ์จัดเจสติโกยูเอ็นก็ยูบีขนาดเดียวกันเอร่าฮะยี่มันงั้นมาไล่นายยามะอบลิเกชันสิลาเอสเวดบอมยูเลยตุยอาวะเลยสุดว่าไอซีซีลูกเพื่อยูเอ็นกูต้องบีรอมยี่มันงั้นกูยี่บูทีจูบันลาตังเนี่ยลาละก็สิลาตังมาดลาสิโกจนุตงดามีดลาวสูรุเชนโอ้โหตัวนี้ลามปังส่งเนี่ยปนอ๋อไอซีโอพี่เกเรวันนี้พอซีเวมา ดีฮะกูไอซีซีเต็มโอเคสักการพิจารณาเงาตาวมเป็นประมาณตัวเซลล์มาบอกไอ้ตัวมีอยู่ตัวส่งเสียทาร์เอาไว้สิ่งนี้เนี่ยแต่เพียงแต่เลยอีอยู่ในงานจะช่วยในงานได้บ่ยากทุกเรื่องนักอุปกรณ์ในงานจะช่วยได้ส่วนโอ้ดีฮะกูไอซีซีเต็มโอเคสักการจะคุยจะแค่ลงนี่จ้าเลยรู้ตัวเลยเว้ยจันรู้อุปกรณ์จะเอาไปเอามาสู่ลูกจันรู้ว่าอะไรไอซีซีเอ่อพ่อเว้ยมาหัวเดือดด้วยรู้สึกอยู่ว่าเดี๋ยวมาเย็ดทุ่งท่าจีนมาชี้เดือดด้วยจันรู้ ဒီလိုပဲသူရဲ့ဥရိယာရှိဖြစ်ပစိကတာအနေပြီးတော့ဆက်ပြတ်ချက်မှာငါမေးပေးထားတာကဒီပိုတေးရှင်းလို့ပဲသူကဒီတရုတ်ဘက်ကနေပြီးတော့ဒီမွတ်စလင်ပေါပူလေးရှင်းကိုအဲနိုင်ငံပြင်ကိုမောင်းထုတ်တယ်နှင်းထုတ်တယ်ဆိုတဲ့ဟာနဲ့သူကအဲလုပ်တာ။ဟောဆိုကျွန်တော်ပြည်ထဲမှာဖြစ်တဲ့ကိစ္စကသူကအာနာတရားမရှိဘူးလေ။အဲ့တော့ဂျမ်းမာရေးထုတ်တာလေဘင်္ဂလားဒေ့ရှ်ပေါ်မှာဖြစ်တဲ
ตัวเลยเว้ยในงานใดๆอ่ะไอ้สิ่งเนี่ยเตียสิ่งกูเอากูเลยบอกสุรินทร์เนี่ยมาคุณแล้วทำงานเผาเนี่ยมาเราจะรอที่เราสุรินทร์เนาะลบไปกูเชียร์คุณแล้วทำงานลงยืนเราคู่ไปเชียร์เลยโอเคแล้วลงยืนก็สิ่งอ่ะที่หาโก้ทุกอย่างไปมาตานี่ มีมานั่งงานเบิกอะไรดูข้าเดี๋ยวกูจะเนี่ยเล่าข่าวผู้ซีซีนี่เนี่ยบรรยากาศเมื่อเรียนจบมาคุณแล้วทำไมต้องสวยแต่งพรีพีนั่งนะสวยนี่นั่งนะเรื่องมีเสียไปเลยตัวอย่างว่าเลยเอ้าสรุปต้องสวยมุ่งเรียกมีมานั่งงานเยอะจะชกชาอันนาบุญญาหนีส่วนละอองญาพิยาปีเนี่ยกิจการญาพินิวาสลาสรุปมีมานั่งงานปีนี้ตัวเนี่ยแค่ติดจุดบ้านเห็นว่าสรุปเจ้าเราคุยอะไรยังสักทีไม่รู้แค่ที่สิ่งเนี่ยที่มาเลยอะไรอยู่เลยเชียว
อุตส่าห์นายมาหาเราเปล่าจันโรดีจะใครปีนี้จะไปดูมุตัยมาจามาพี่นี่จะเจตนาฮะเนี่ยพ่อชี้แจงกันดีแจงกันอารมณ์เนี่ยดีเลยแต่เราจะไม่ดีเจตนาพี่ชิมโอสูบีโอพวกพี่นั้นจะใครจะมีความชิมโอทราบเพื่ออะไรที่สุดยาวไปทราบดูเพื่อพี่ก็ดีชิมาดีกี่ซ่าพี่ชิมาไม่กี่ซ่ายี่จีเด็กกี่ซ่าสูบีโอทราบบิลลูกาจันโรดูสุดยาวไปทราบบิลลูกาป่ะตัวเลยเป็นแค่การจำเพาะธรรมะเรียกแต่แค่มือเนี่ยจันโรดูสิ่งกี่ซ่าเนี่ยที่ลาเรขา ဟုတ်လားကျွန်တော်ညှိနှိုင်းဖြစ်ရမှာမဟုတ်လားဗျာအဲ့တော့ဒါလုတ်တင်လုတ်ထိုက်တဲ့အလုပ်ပဲဒီဟာကိုကျွန်တော်လုတ်တယ်လေဒီလိုကျွန်တော်တို့နှစ်နိုင်ငံသဘောတူညီကျန်တဲ့လုတ်နေတဲ့နေရာမှာဟုတ်လားကျွန်တော်တို့ချွတ်ချော်မှုတွေလည်းတခုရှိတယ်ရှိတဲ့အပိုင်းမှာကျွန်တော်တို့ပြောမယ်ကြောက်ဖြစ်နေတာမဟုတ်ဘူးဟိုဖြစ်နေတဲ့ဟာကိုကျွန်တော်ပြောနေတာပဲကျန်တဲ့လက်ခံဖို့အတွက်ကျွ ဒီမှာသူတို့ဘက်ကလောရမယ်ပိုင်းကဟာအဖမ်းမှန်လဲကျွန်တော်ပြောပြပါပြီ။ဒါတတ်မှတ်တာလေပုံစံနေရှိတယ်။သက်ဆိုင်ရပုံကိုဖြေခိုင်းမှာသူတို့တကယ်ကြံလာခြင်းနဲ့ဟာဆန္ဒအမှန်ရှင်လက်မထုတ်အဲပုံစံမို့လက်မထုတ်ကိုကျွန်တော်တို့ပို့ကျွန်တော်တို့စီစီပြီးတော့မှန်းနေဆိုလက်ခံမယ်။ဒါလည်းရှင်းရှင်းလေးပဲသို့တော်လည်းဒီဟာကိုပုံမှန်မလုပ်တဲ့ခါကျတော့ကျွန်တော်တို့မှာပြဿနာတွေဖြစ်တယ်။
ဒီလိုမျိုးပဲအဲ့ဒါတက်နိုင်ဆုံးလုပ်ပေးမယ်သူရဲ့စာဝင်ဤအတွက်လည်းပဲညပြန်လေးနေရာခြားကားပြီးဤအတွက်လည်းပဲကျွန်တော်လုပ်ပေးမယ်ဆိုတဲ့ဟာတွေကပြောထားတယ်ကျွန်တော်လည်းလက်ခံမှုလည်းအစင်းပင်ပဲကျွန်တော်ဘက်ကတော့ထားပါပဲဟိုတုန်းကဗိုလ်ချုပ်ကြီးနေဝင်တစ်ထပ်တုန်းကဆွင့်လည်းပဲဒီကိစ္စဖြစ်ခဲ့တဲ့အခါနှစ်နိုင်ငံညှိပြီးတော့ဖြစ်စင်ခဲ့ရတဲ့အထင်ပါတယ် UN ကိ commission can be your nine or eight out to two. We van Yarekna internationalized look like that. The house is no yard than as we are. I know how a pity me, Georgia, as you are through it. Samadhi Belutum, then Pajamale.
General internationalized system. Upon Joy, who don't have fishing it as a root causes. You need general fishing and Mobu. Do you want general fishing? ยันนี่ตัวดอเรลูเปียนเลยเลขาบ่ได้ตัวโลบิตาเวเอ้าจองเลยเวนี่บ้องเมียซาดีปฏิญาณชาชินี่ดาဖြစ်တယ်အဲ့တော့ဒီชาชินี่เนี่ยจํานวนน่ะอมิเปอ๋อจํานวนยินเนี่ยกูชาပြီးတော့ဘာတွေလောက်อ่ะမလဲဘာတွေလောက်ပြင်တယ်လဲဆိုတဲ့ဟာကိုကျွန်တော်တို့อ่ะဟလာဟိုဒီရခိုင်အကြံပေးကော်မရှင်ကိုဖွဲ့ပြီးတော့ကြံပြည့်ချက်ကိုတောင်းတာဖြစ်ပါတယ်အဲ့လိုတောင်းတဲ့အခါမှာလည်းပဲဒီဟာကျွန်တော်တို့အုံနာရှစ်
ကျွန်တော်တို့မေးခြင်းမာသေးတယ်သမကြီးအခုနောက်ဆုံးအာဆီယံရဲ့လုံဆောင်မှုကိုကုလသမဂ်တွင်မှုဒုက္ခသဘောကျတယ်လို့ပြောရတဲ့အချိန်မှာလည်းအာဆီယံရဲ့အပရိုးချ်ကနိုင်ငံတကာကစောစောကပြောခဲ့တဲ့အဖွဲ့အစည်းတွေရဲ့ချင်းကပ်နေရတဲ့ပူပြီးတော့
မြန်မာနဲ့ဟာဆမှုရှိလို့ထင်ပါတယ်အဲ့ဒီကြားလဲသမရဲ့သဘောထားသမတပေါင်းဆက်ငါတို့ဥဒ္ဒရာကရှင်းရှင်းပြောရလို့ရှင်တော့အာဆီယံလောက်တာကအထူးတခြားကြတော့မဟုတ်ဘူးသို့တော်လည်းပဲမှန်တရားကိုတည်မြင်ပြီးတော့လုပ်တဲ့လုပ်ထိုက်တာလုပ်တယ်လို့ပဲကျွန်တော်ပြောချင်တယ်ဒါပြီးတော့လဲဆိုတော့အာဆီယံဟာတနိုင်ငံရဲ့ပြည်တွင်းရေးကိုတည်နိုင်ငံနေပြီးတော့ဝန်ဆုပ်ဖြတ်တာတွေကိုကျွန်တော်တို့လက် ထုတ်မှုတွေနဲ့စိတ်ရင်းစိတ်နာမှန်တွေကိုဘယ်လိုကူညီရမယ်ဆိုတာကိုပဲတို့ကဖြောက်ပေးတယ်။ဒီလမ်းရှာတယ်ဒီလိုလုပ်ပေးတယ်။ဒီဟာကကျွန်တော်ပြဿနာဖြေရှင်းခြင်းအတွက်နော်အဓိကအချက်ပါပဲ။ဒါပေမဲ့ကုလသမဂ္ဂအဲ့လိုမဟုတ်ဘူးဗျာ။ဒါပုံမှန်လေးလေးပြောရလို့ရှိရင်ကုလသမဂ္ဂကတို့လိုချင်တဲ့ဟိုပုံစံကိုပဲတို့ကဟိုတွွင်းချင်တဲ့သဘောရှိတယ်။အဆင်အားတော့ကျွန်တော်ဖွဲ့စည်းတဲ့မှာဟိုကိုတနိုင်ငံနဲ့တနိုင်ငံလေးနားလေတဲ့သဘောပေါက်တယ်။ဟလာကူညီခြင်းနဲ့ဆန္ဒဒါအဓိကကျတနာဖြည့်ရှင်းခြင်းနဲ့ဆန္ဒအဓိကမလို့အဲ့ဒါကြောင့်ဟိုအစဉ်ကြည်တဲ့သဘောရှိပါတယ်လို့ပို့ပြီးတော့လေ
ဟုတ်ကဲ့ဆိုတော့ဒီတစ်ချိန်မှာအဆင်ရဲ့လှုပ်ဆောင်ချက်ကိုကလပ်သမဂ္ဂကမစ္စတာဂူတာရက်စ်ကသူတို့အပြေအဝါထောက်ခံမယ်လို့ပြောသွားရဲဆိုတာတနည်းအားဖြင့်တဲ့နိစ္စမှုရှိလာရဲဆိုတဲ့သဘောပဲကလပ်သမဂ္ဂဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဆင်ရှုထောင့်ကနားလည်ဖို့သူတို့ကြိုးစားလာရဲပေါ့
ဟုတ်ကဲ့အဲ့လိုနားလည်ဖို့ကြိုးစားရင်တော့အဆင်ရဲ့လုံနည်းလှုပ်ဟန်ကိုသူတို့အနေနဲ့သူ့ယူပြီးတော့တုတ်မယ်ဆိုရင်တော့အောင်မြင်ဖို့ပုံစံဆက်တာပေါ့ဗျာ
ဥချောစန္ဒာရဲ့မြန်မာရေးတုံးသက်ချက်ပြီးအခုတော့လာမယ့်စနေညတဲ့လီလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပြရစီရှင်သောရရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မတင်ရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြခဏကြုံကြရပါလေအခုနောက်ဆုံးမှဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထီးပါလနဲ့ကိုင်တတိပခရီချာမှာအယက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအယက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့မြညာတိုင်းလေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ရှင်။စနေညတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထမှန်ဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့မြန်မာလူထုနဲ့ကျမရေးခန္ဓာမှာအင်းမြ၆သူရဲ့ယာတိမှာဆိုရင်အထူးသဖြင့်အေးပြား၆သွေးစီတဲ့အပြုအမူတွေကိုရှောင်ရှားမှအသားကွဲတာအသားဖတ်တာလူမျိုးအေးပြားကိုထိခိုက်မဲ့အခြေအနေတွေကိုကာကွယ်နိုင်မဲ့အကြောင်းဒေါက်တာတန့်စောရဲ့လူထုနဲ့ကျမရေးစီစဉ်မှာတင်ဆက်ထားတာကိုနားဆင်နိုင်ပါပြီရှင်
အင်းမ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဖနှောင်းနေဆိုရင်တောက်လျှောက်ကွဲတယ်မွေမိုးဆောင်တောက်လျှောက်ကွဲတယ်အခုဆိုရင် skin care လေးတွေကိုထိမ့်သိမ့်မှုအရင်ကထိမ့်သိမ့်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်မအားထိမ့်သိမ့်မှုရှိခဲ့တဲ့အတွက်ကြောင့်အဲသူထွက်တာတွေလည်းမရှိတော့ဘူး skin care ကတော့လူတိုင်းပေါ့နော်ထိမ့်သိမ့်သင့်တယ်လို့မအားတော့ပြောချင်တယ်ပေါ့နော်
အသားလာစီလိမ့်ပြီးအေးပြားလှပကိုထိန်းသိမ်းထားတဲ့သူတွေကလည်းအခုလိုဆောင်းရသည်မှာအသားရည်ပျက်စီးမှုကိုပိုပြီးကြုံတွေ့ကြရတယ်လို့ပြောကြပါတယ်။ဒီရသည်မှာအသားလာစီအသုံးပြုတဲ့အခါ moisturizer ပါတဲ့အသားလာစီတွေကိုရွေးချယ်အသုံးပြုပြစ်တယ်လို့ Mapoda ရှုနဲ့မကွဲစောတို့ကအခုလိုပြောပါတယ်
။အခုလိုအေးမြတဲ့အချိန်မှာဆိုရင်ကျွန်မလည်းကြုံတွေ့ရတာကကြာတော့ဟောပေါ့အသား6တာအသားကတော့အသားအရေပြား6တာတော့အများလမ်းကြုံတွေ့နေရတဲ့အဲ့ဒါပြဿနာအဓိကပါပဲရှင်။ထောင်းလို့ရပြီဆိုလို့ရှင်တော့ဒီတိုင်းကတော့ဟောပေါ့အသားရေကတော့6တွေ့လာတယ်။အသားရေ6တွေ့တယ်အဲ့ဒီတွက်ကိုဘယ်ထိန်းသိမ်းရမလဲဆိုတော့ဟောပေါ့အဓိကတော့ moisturizer လိမ့်ရမယ်ပေါ့နော်။ရေနွေးနဲ့ရေမချိုးရဘူး။ရေနွေးနဲ့ရေချိုးလို့ရှိရင်ပုံတော့အသားရေ6တယ်။ပြီးရင်အသားရေ6တွေ့တဲ့ရှားတာကြီးဖြစ်တတ်တယ်ပေါ့နော်။ဒါလေးလို့တော့ရှိရစေ။ အရေပြားမချအောင်ညီမကဘလို့ထိမ့်သိမ့်လဲဆိုတော့အဲ body lotion တွေနိုင်နေပေါ့နော် body lotion နိုင်တဲ့အခါမှာဒီအော်ဒီဗီယာနဲ့ပတ်သက်တဲ့အဲတချို့အဲ lotion တွေရှိတယ်အဲပြီးလို့ရှိရင် day cream လို့ night cream လို့အဲ့ဒါတွေသုံးတယ်ဟုတ်ကဲ့ရှင်ဟုတ်ပါလေအဲ vitamin E lotion အဲ့ဒါတွေလည်းသုံးပါတယ်အဲ့ဒါကြတော့အသားအရည်အဲဆိုပြေပြီးတော့ချုံမှုဖို့အတွက်ပေါ့အသားအရည်ပြားမချအောင်လို့အဲ့လိုမျိုးနီးလန်းနေနဲ့ကာကွယ်ပါလိမ့်ရှင့
်အရည်ပြား6သိပ်ပျက်စီးမှုမဖြစ်စေဖို့အတွက်သားလာစီတွေလိမ့်ပြီးကာကွယ်ထားဖို့လိုသလိုအရည်ပြား6သိပ်မှုကိုပိုဆိုးစေမဲ့အဖြစ်မှုတွေကိုလည်းသတိပြုရှောင်ကြဉ်ရမှာဖြစ်ပါတယ်ရေနည်းပူပူနဲ့ရေချူတာမျိုးကိုရှောင်ကြဉ်ပြီးရေခဏခဏချူတာနဲ့လက်ခဏခဏဆီတာတွေကိုတက်နိုင်သလောက်လျှော့ချသင့်တယ်လို့အရည်ပြားဆရာဝန်တူဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ
်ကိုတုံးတဲ့ဒီ lotion တွေcosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမသုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံးပြင်းတဲ့ဆက်ပြားတွေ chemical ပြင်းတဲ့ပါတဲ့ဆက်ပြားတွေမသုံးတာအကောင်းဆုံးပေါ့နော်နောက်တစ်ခုကရေချိုးမယ်ဆိုလို့ရှိရင်လည်းဖြစ်နိုင်ရောအဲ temperature ပေါ့ water temperature ရေရဲ့အပူချိန်ကြီးကြက်သိန်းလေးလောက်ဆိုလို့ရှိရင်တော်ပြီတအားကြီးဟိုအရန်ပူတဲ့ဟာမျိုးနဲ့ချိုးလို့ရှိရင်အရေပြားရဲ့အဆီစွာအဆီတွေပေတာပုံများတဲ့အတွက်ကြောင့်အရေပြား၆ခုပုံဖြစ်တတ်တယ်။နောက်တစ်ခုကရေချိုးတဲ့အချိန်နေနဲ့ပြောလို့ရှိရင်အတိတ်ကြာကြီးချိုးလို့တိတ်မကောင်းဘူး။အလုံးလုံး5မိနစ်10မိနစ်အဲ့လောက်ကအတော်ပဲ။ကျွန်တော်တို့ဒီလိုမြေပြတ်နေတာမှာဆိုရင်တစ်နေ့ကိုတစ်ချိန်နှစ်ချိန်ပေါ့နော်။အဲ့လောက်ကကောင်းပါတယ်။အဲ့ထက်ပိုပြီးတော့ဒီခဏခဏမချိုးသင့်ဘူး။နောက်တစ်ခုကရေချိုးတာတချို့ကြတော့လက်ခဏခဏစီးတတ်တဲ့အကျင့်တွေပါလေရှိတယ်။အဲ့လိုမျိုးဆိုလို့ရှိရင်လည်းတို့ကလက်စေးပြီးတိုင်းဆက်ပြဖြစ်နိုင်တော့ဆက်ပြပြင်းနိုင်လည်းမစေးရဘူးအရေပြား6တက်တဲ့လူတွေကဆက်ပြအပြော့သုံးပြီးတော့စေးရမယ်လက်စေးပြီးတာနဲ့အရေပြားဆိုတဲ့ hand cream လိုအားမျိုးကိုအမြဲတမ်းပြန်ပြန်ပြီးတော့လုံးမှာပဲအရေပြား6တောင်တက်တာရှိပါတယ
် moisturizer ပါတဲ့အသားလာစီတွေလိမ့်ပေးထားခြင်းဟာအရေပြား6သိပ်မှုဖြစ်အောင်ကာဝယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်အဆိုတဲ့ထိန်းသိမ်းမှုကိုရအောင်ပြည့်ရရှိစေနိုင်မှုအတွက်ရချိုးပြပြချင်းမှာလိမ့်ပေးတင်တယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ်
။ချောင်းလေးနဲ့ဝင်လာပြီပေါ့နော်။အဲဆိုတော့အရေပြားပုံမှန်တဲ့အရေပြားနည်းနည်းလေးပို၆လာကြတယ်။အဲ့ဒီအခါမှာဟိုပုံမှန်လင်းတာထက်ရချိုးကြီးကစားအလှစီဖြစ်ဖြစ်လိုရှင်းဖြစ်ဖြစ်ဒီလိုအဆိုတတ်ပေးတဲ့ဟာမျိုးတစ်ခုခုကိုအဲ့လိုအချိန်လင်းနေဆိုလို့ရှင်ပို့ကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအရေပြားရေဓာတ်ကိုဆုတ်ထားတော့မယ်လေ။အဲ့ဒီအချိန်မှာလေယာတစ်ခုကိုထည့်ပေးခြင်းအပြင်ပုံမှန်ထက်ပုံမှုဆိုတဲ့အသားရည်ပူရရှိမှာဖြစ်ပါတယ်ခင်ဗျာ
အရေပြားကို Q-Tight ထိန်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့အခုလိုအင်းများ6သိပ်တဲ့ဆောင်းရသည့်ကာလမှာအရေပြား6သိပ်စေနိုင်မဲ့အပြုအမူတွေကိုရှောင်ကျင်ပြီးအရေပြားဆိုတဲ့ကိုတက်နိုင်သမျှထိန်းသိမ်းထားတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့လူလူနဲ့ကျမရေးစီစဉ်ပြီးအခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလှော်တွေကိုအလှည့်ပေးကြအောင်ပါရှင်။
င်္ဂလာပါကျွန်တော်ရန်တိုင်းမှာ view ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကျင်းပနေတဲ့ AFC U19 အာရှအသက်19နှစ်အောက်မျိုးသမီးဘောလုံးပွဲမှာတော့မြန်မာမျိုးသမီးအသင်းဟာအုပ်စုအဆင့်ကနေထွက်လာရပါတယ်။အသက်19နှစ်အောက်မြန်မာမျိုးသမီးအသင်းဟာအုပ်စုဘီမာဂျပန်တောင်ကိုရီးယားတရုတ်တို့နဲ့အုပ်စုလဲကြခဲ့ပြီးတော့နှုန်းမ3ရက်နေ့ကကစားခဲ့တဲ့တောင်ကိုရီးယားနဲ့ပွဲမှာတကူကူမရှိနဲ့ရှုံးနိမ့်သွားပါတယ်။မြန်မာမျိုးသမီးတင်းဟာပထမပွဲမှာဂျပန်ကို5ဂိုးကိုမရှိနဲ့ရှုံးခဲ့သလိုဒုတိယပွဲမှာလည်းတရုတ်ကို5ဂိုးတကူနဲ့ရှုံးထားတာကြောင့်အုပ်စု3ပွဲကစားရမှာ3ပွဲစလုံးရှုံးသွားခဲ့တာပါ။ဒီအုပ်စုမှာဂျပန်က3ပွဲစလုံးနိုင်ပြီးအုပ်စုဘုံနဲ့တက်သွားခဲ့ပြီးတော့တောင်ကိုရီးယားကတရုတ်ကို2ဂိုးတကူနဲ့နိုင်တာကြောင့်2ပွဲနိုင်6ပွဲနဲ့အုပ်စုဒုတိယရပြီးတော့အချိုဘောလူပွဲကိုတက်သွားခဲ့ပါတယ်ခင်ဗျာ။ဥရောပဘက်ကဘောလုံးသတင်းတွေမှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့တဲ့အင်္ဂလန်ပရီးမီးယားလိဂ်ပွဲစဉ်မှာခြေချင်းဝက်ရိုးကျိုးသွားခဲ့တဲ့ Everton ကွင်းလယ်လူ Andre Gomes ဟာလည်းလာနေ့ကတော့ခြေချင်းဝက်ခွဲစိတ်ကုသမှုလုပ်ခဲ့ပြီးတော့အောင်မြင်တယ်လို့ Everton အသင်းကပြောပါတယ်။ဒါပေမဲ့လည်းသူဟာဒီနေ့ဘောလုံးယာတီမှာဘောလုံးပြန်ကစားနိုင်မှုမသေးကြပဲယာတီကုန်တဲ့အထိနားယူရမှာဖြစ်တာကြောင့်ရှင်းနစ်ချမှပြန်ကစားနိုင်မှာဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ခင်ဗျာ။တင်နစ်သတင်းတွေမှာတော့ပြင်သစ်နိုင်ငံမှာကျင်းပတဲ့ Paris Master Tennis Final ကိုတော့တနင်္ဂနွေနေ့ကကစားခဲ့ကြပါတယ် Final မှာ Novak Djokovic နဲ့ Denis Shapovalov တို့ဘောလုခဲ့ကြပြီးတော့ Djokovic က 6-3 6-4 နဲ့နောက်ပွဲပြတ်နိုင်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်ချိန်ထဲမှာပဲ Spain နိုင်ငံသား Rafael Nadal ဟာ Djokovic ကိုကျော်ပြီးတော့ကမ္ဘာအဆင့်1တင်နစ်ကစားသမားဖြစ်သွားပါတယ်ဒါဟာ Nadal အတွက်တော့ကမ္ဘာအဆင့်1နေရာကို8ချိန်မြောက်ရရှိတာလည်းဖြစ်ပါတယ်ခင်ဗျာလန်ဒန်မှာနိုမာ10ရက်နေ့ကနေ18ရက်နေ့ထိကျင်းပမယ် ATP World Tour Tennis ပြိုင်ပွဲဒီအုပ်စုပွဲစဉ်တွေထွက်လာပါပြီ။နာမည်ကြီး Novak Djokovic နဲ့ Roger Federer တို့ကတော့ Andre Agassi အုပ်စုမှာတောက်စုတဲ့ကြာပြီးတော့သူတို့နဲ့အတူ Dominic Thiem နဲ့ Italy က Matteo Berrettini တို့လည်းအဲဒီအုပ်စုမှာပါဝင်ပါတယ်။တပတ်ကပြောင်းပေါက်အုပ်စုမှာတော့ပူပူနွေးနွေးကမ္ဘာနံပါတ်1ဖြစ်ထားတဲ့ Rafael Nadal, Alexander Zverev, Stefanos Tsitsipas နဲ့Daniel Medvedev တို့တွေ့ကြမှာဖြစ်ပါတယ် ATP World Tour Tennis ပြိုင်ပွဲကိုတော့ Federer က6ချိန်ပိုဆွဲပြီးအများဆုံး3ချိန်တင်ထားသလို Djokovic ကတော့5ချိန်နဲ့ဒုတိယအများဆုံးရထားပါတယ်ဒါပေမဲ့လည်း Rafael Nadal ကတော့ဒီပြိုင်ပွဲကိုတစ်ချိန်မှပိုမဆွဲထားပါဘူးဒါကြောင့်ဒီတစ်ချိန်မှာတော့ Nadal အနေနဲ့ဘိုးဆွဲနိုင်မလားဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာအခုတခါတော့မြန်မာနိုင်ငံက MMA ကိုကံပညာတိုင်းပေါင်းစုံကစားသမားတူဖြစ်တဲ့ကယန်တိုင်းရင်သူလေးဘိုဇီနာအန်တိုနီယာအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံကယားပြည်နယ်မှာနေထိုင်တဲ့နာမည်ကြီးအမျိုးသမီးမြန်မာလူဝေချန်ပီယံဘိုဇီနာအန်တိုနီယာဟာအသက်16နှစ်အရွယ်မှာလူဝေစထုတ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းသူမဟာလူဝေသမားဘဝကိုတော့အလွယ်တကူဖြစ်လာခဲ့တာမဟုတ်ပါဘူးသူလောဝိစထိုးပြခဲ့ပုံနဲ့ပတ်သက်ပြီးတော့အန်တိုနီယာကအခုလိုပြောပါတယ်
။ဟုတ်ပါတော့ပြီးအရင်တော့ကဆိုလဲမင်းလေးဒါလောက်တယ်ဒီလက်ဝတ်ထိုးတယ်ဆိုတော့တို့မကြားဘူး။မြင်လည်းမမြင်ဘူးဆိုတော့လေအဲကျမတို့ခွင့်မပြုဘူးဒါပေမဲ့ကျမကကျတော့ဘောလုံးကန့်မယ်ဆိုပြီးတော့လိန်ပြီးတော့အဲဘောလုံးကိုင်းသွားတယ်လမ်းတဝဲရာဆိုင်ဖက်ပြန်ချိုးပြီးတော့လက်ဝတ်တဖိုးထိုးတော့ပေါ့နော်အဲလိုလောက်ရတယ်
။စင်လာအဖြစ်တော့အမျိုးသားတွေသာရှင်ပြိုင်ထိုးသက်ပြီးကစားလေရှိတဲ့ရိုးရာလက်ဝတ်ကိုထိုးသက်ဖို့အတွက်သူမရဲ့မိဘတွေကသဘောမတူဘူးလို့အန်တိုနီယာကပြောပါတယ
်လိုက်တာမိမဖြစ်ရလက်ဝိတထူတော့ဘောနော်အဲဘဖြစ်ရညာဖြစ်တော့ဘောပြောကြတော့ဘောနော်ဒါပေမဲ့ခုနကပြောတော့သူတို့လည်းကိုကိုလာလည်းလောက်ပြနိုင်တယ်ဆိုတော့သူအရန်ယူအခုကအရန်ပြအားပေးတယ်ဘွယ်ထူလို့ရှိရင်အိမ်မှာပဲအိမ်ကချစ်ချင်းလေးပဲအိမ်အပြည့်ပဲလာပြီးတော့လာအားပေးတယ်နိုင်တော့လည်းငိုရလူငိုတော့ဘောနော်ဟ
ာအခုခါမှာအသက်24နှစ်ရှိဖြစ်တဲ့အန်တိုနီယာဟာရက်၅ပေနလက်မှရှိပြီးခနာကိုအဖြစ်လူကောင်သိငယ်တဲ့ထက်မှာပါဝင်တယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့လည်းသူမဟာစင်ကာပူခြေစိုက်ဝမ်ချန်ပီယံရှစ်ကိုကံပညာတိုင်းပေါင်းဆောင်ပြိုင်ပွဲမှာပွဲချိန်အများဆုံးနဲ့ဆန်းကျင်တင်အနိုင်ရထားဖြစ်ပါတယ်။အန်တိုနီယာဟာရွှေစင်နဲ့ထိုးသတ်တဲ့ပွဲမှာ24စက္ကန့်နဲ့အနိုင်ယူပြီးတော့ပွဲချိန်အများဆုံးအနိုင်ယူပြီးတော့ဆန်းကျင်တင်ထားတာပါ။ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းသူမဟာဗီယက်နမ်နိုင်ငံကဗီယက်နမ်နယ်ပေါ်အမေရိကန်နိုင်ငံသူဗီငွေယန်းကိုအကျိတ်နဲ့ထိုးသတ်ပြီးတော့အနိုင်ရခဲ့ပါတယ်။ဒီဘွဲမှာတော့ဒိုင်နေကသူမကိုအမှတ်နဲ့အနိုင်ပေးခဲ့တာပါအခုလိုလည်းဝေးထိုးဖို့အတွက်သူမအနေနဲ့ဗ ဘလို့ပြင်ဆင်မှုတွေအပြောင်းလဲတွေလုပ်ခဲ့ရလဲဆိုတာနဲ့ပတ်သက်ပြီ
းအဲ့ဆို Qualifier တယောက်ကိုလှုပ်တော့မယ်ဆိုကိုယ့်ရဲ့စိတ်တွေကကိုယ့်ရဲ့ဥနှောင့်တွေရောကိုယ့်ရဲ့ခန္ဓာကိုယ်ရောအားလုံးကို change ပြလိုက်ရတာပေါ့နော် change ရဆိုကိုယ့်ကိုအများကြီး strong ဖြစ်အောင်နေရတယ်အများကြီးလက်ကြိုးစားရတယ်ကိုယ်ကတာမမင်းလေးတောင်လို့နေလို့မရတော့ပေါ့နော်အစရကိုအားလုံး
ဒါမဲ့လည်းလက်ဝဲပွဲတွေဟာအမျိုးသမီးတွေထက်အမျိုးသားတွေနဲ့ပိုပြီးတော့သက်ဆိုင်နေတင့်တော်တယ်လို့အမြင်တွေရှိနေကြတဲ့အပြင်ငွေကြေးကမကထလှုပ်ထောက်ပံ့တာတွေကလည်းအမျိုးသားလက်ဝဲပွဲတွေမှာပုံများပြီးတော့အမျိုးသမီးတွေကိုပံ့ပိုးမှုအားနည်းတယ်လို့သူမကရှုမြင်ပါတယ်ဒီအချက်ကြောင့်သူမအနေနဲ့ရိုးရလက်ဝဲပွဲကနေ MMA ပြိုင်ပွဲဘက်ကိုကူးပြောင်းပြီးထိုးသက်လာစေခဲ့တယ်လို့လည်းပြောပါတယ်အဲ့လိုအမျိုးသားနဲ့အမျိုးသမီးခွဲခြားတာမျိုးတွေမရှိသင့်ပဲဒန်းလူဖြစ်တဲ့နဲ့ဆိုပြီးတော့လည်းသူမကပြောပါတယ်
အမျိုးသမီးနဲ့အမျိုးသားကိုမခွဲခြားပဲနဲ့ပေါ့နော်ဒီအမျိုးသမီးတွေအတွက်နေရာတစ်ခုပေးဖို့လိုအပ်တယ်ပေါ့နော
်ဘူခါမာတခြားနိုင်ငံတွေကလက်ဝဲသမားတွေနဲ့အတိုင်းထိုးသက်ပြီးအောင်မြင်မှုတွေရရင်မလဲသူမအနေနဲ့တခါတရံမှာတော့အရင်နှုံးကလိုပဲမိမတယောက်လိုနေရတဲ့ဘဝမျိုးကိုသတိရမိတယ်လို့လဲဆိုပါတယ်
ကတော့ပြောပါလေဒီဘွားလည်းဒီအရင်ကမင်းလေးပုံစံနဲ့လွမ်းတော့ဘောနော်ဒါပေမဲ့အခုပြန်နေဖို့ဆိုတော့တော်တော်မရှင်းနိုင်တော့ဘူးလား
MMA ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲတွေမှာသူမအားကြရတဲ့သူကတော့မြန်မာနိုင်ငံကကချင်တိုင်းသားအောင်လာအန်ဆန်ဖြစ်တယ်လို့ဆိုပါတယ်အန်တိုနီယာအနေနဲ့သူအားကြတဲ့အောင်လာအန်ဆန်လိုမျိုးဘလောက်ထိရယူနိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါဗျာ
ကိုရနိုင်ရဲ့အားကစားသတင်းမှားတွေကိုနားဆင်ကြရတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါရှင်အမေရိကန်သမ္မတကိုတရားစွဲသင့်မသင့်စုံစမ်းမှုတွေအတွင်းလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့တဲ့အဓိကသက်တမ်းတစ်ယောက်ကယူကရိန်းတင်တဲ့သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအရကူညီရာရောက်တဲ့လောက်ရက်ကိုမလုပ်ရင်အမေရိကန်ကစီးရေးထောက်ပံ့မှုဒေါ်လာ400လောက်ပေးမှာမဟုတ်ဘူးလို့ယူကရိန်းသက်တမ်းတစ်ယောက်ကသူပြောကြားခဲ့ကြောင်းဖြေဆိုထားပါတယ်။ EU ဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland ပြန်လည်ထွက်ဆိုတဲ့ဖြေကြားချက်ကိုလွှတ်တော်စုံစမ်းရေးကော်မတီကနေအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့တာဘုတ်ဖွဲ့ဝင်ဖြစ်ပါဝင်တဲ့ကုမ္ပဏီတစ်ခုအပေါ်အောက်တိလိုက်စားမှုနဲ့စုံစမ်းတယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာတဲ့၍အမေရိကန်ရဲ့ထောက်ပံ့ခြင်းရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရဲ့အကြံပေးတစ်ယောက်ကိုစက်တင်ဘာ1ရက်ကပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်၃ခုမှာအင်္ဂါနေ့ကကျင်းပတဲ့ရွေးကောက်ပွဲတွေအတွင်းဗာဂျီးနီးယားပြည်နယ်နဲ့ကန်တက်ကီပြည်နယ်တွေမှာဒီမိုကရက်တစ်ပါတီကအနိုင်ရပြီးတော့မစ္စစ်ဆပီပြည်နယ်မှာတော့ရီပပ်ဘလီကန်ပါတီကအနိုင်ရခဲ့ပါတယ်။ပုံမှန်အားဖြင့် Republican Party ကိုထောက်ခံအားပေးတဲ့ Virginia ပြည်နယ်မှာအုပ်ချုပ်ရေးမှူးရာထူးအပြင်ပြည်နယ်လွှတ်တော်မှာ Democrat တွေအများစုအနိုင်ရခဲ့ပါတယ်။ Kentucky ပြည်နယ်မှာလည်းလောလောဆယ်ရလဒ်တွေအရ Democrat ကိုယ်စားလှယ်ကပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်အနိုင်ရနေပါတယ်။အစင်လာအားဖြင့် Republican တွေကိုအထိုင်ခိုင်မာထောက်ခံတဲ့ Mississippi ပြည်နယ်မှာတော့ Tamara Trump ကိုထောက်ခံသူ Republican ကိုယ်စားလှယ်ကအုပ်ချုပ်ရေးမှူးအဖြစ်အနိုင်ရရှိသွားပါတယ်။အီရန်နိုင်ငံကဖော်ဒိုနျူကလ িয়ার ဆက်ရုံမှာထားရှိတဲ့ဗဟိုခွာဆက်တွေကိုယူရေနီယံတန်းငွေတွေစတင်ထည့်သွင်းနိုင်ဖို့ယူရေနီယံဟက်ဆာဖလိုရိုက်ကီလိုဂရမ်2000ပါတဲ့ကုန်တက်တာကြီးရောက်သွားပြီလို့အီရန်သတင်းမီဒီယာတွေကဒီကနေ့ဖော်ပြပါတယ်။အမေရိကန်ထူးတပ်ဖွဲ့ဝင်တွေတုတ်တင်ခဲ့တဲ့ IS ခေါင်းဆောင်ဟောင်းအဘူဘာကာအယ်ဘဂဒါဒီရဲ့ဇနီးကိုတူရကီတပ်ဖွဲ့တွေဖမ်းဆီးထားတယ်လို့တူရကီသမ္မတရီဂျက်တာရဲ့အာဒိုဝန်ကဒီကနေ့ပြောကြားလိုက်ပါတယ်ရှင်။တရင်ချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေဒူပင်စကီဖြစ်ပါတယ်။ VOA စီစဉ်တွေကိုလိုင်းတူမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လင်းပေးခဲ့တာပါရှင်။ VOA စီစဉ်တွေကိုအပိနာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.